ကံကြီး26အငယ်1မှ5အာဗြဟံလက်ထက်ထိုးပြည်၌ဖြစ်ပူးသောအစာခေါင်းမှခြင်းမှတပါနောက်တပံအစာခေါင်းမှခြင်းရှိပြန်သည်ဖြစ်၍ဤဆက်သည်ဖိလိတိမင်းကြီးအဘိမလက်နေရာဂေယာမြို့သို့တော်လေ၏သာရဖျားသည်လည်းသူအားထင်ရှား၍တင်သည်အဂရုပြည်သို့မတော်နှင့်ငါပြောလက်တန်သောပြည်၌နေလော့ယခုဤပြည်၌တဲခို၍နေလော့တင့်ဘက်မှငါနေ၍ကောင်းချီးပေးမည်အကြောင်းမူကားတင်နှင့်တင်ဤအမျိုးနွယ်အားဤပြည်ရှိသမျှတို့ကိုငါပေးမည်တင်ဤအဖအဗြဟံအားငါချိန်ဆသောစကားရှိသည့်အတိုင်းငါပြုမည်တင်ဤအမျိုးနွယ်ကိုကောင်းကင်ကျယ်ကဲ့သို့များပြားစေမည်တင်ဤအမျိုးအနွယ်အားလည်းဤပြည်ရှိသမျှတို့ကိုငါပေးမည်တင်ဤအမျိုးနွယ်အားဖြင့်လည်းလူမျိုးအပေါင်းတို့သည်ကောင်းချီးမင်္ဂလာကိုခံရကြလိမ့်မည်အကြောင်းမူကားအာဗြဟံသည်ငါစကားကိုနားထောင်၍ငါစီရင်မှထားသောပြညတ်တရားအမျိုးမျိုးတို့ကိုစောင့်ရှောက်တည်းဟုမိန့်တော်မူ၏အငယ်6မှ7ဤသည်ဂေရာမြို့၌နေစဉ်တွင်မြို့သားတို့သည်သူ၏မယားအကြောင်းကိုမေးသောအခါရေဘက်ကာသည်လှသောအစင်းရောင်ရှိသောကြောင့်ဤပြည်သားယောက်ျားတို့သည်သူအကြောင်းကြောင့်ငါကိုတတ်မည်ဟုဆိုရင်၍သူသည်ငါမယားဖြစ်သည်ဟုမပြောမဆိုဝန်ငါနှမဖြစ်သည်ဟုပြောဆို၏ထိုမြို့၌ကာလအင်တန်ကြာနေပြီမှတနေ့တနိုင်ဤဇက်သည်မိမိမယားရေဘက်ကာနှင့်ကစားသည်ကိုဖိလိတိမင်းကြီးအဘိမလက်သည်ပရင်ပဝါကကြည့်မြင်လျှင်ဤဇက်ကိုခေါ်၍ထိုမိမသည်အကယ်စင်စစ်တိမယားဖြစ်၏တို့ရတွင်သူသည်ငါနှမဖြစ်၏ဟုအဘဲကြောင့်တင်ပြောရသည်ဟုမေးသောဤဆက်ကသူအတွက်ကြောင့်ကျွန်ုပ်တင်မိကိုစိုးရင်ပါသည်ဟုပြောဆို၏အဘိမလက်မင်းကလည်းငါတို့၌တင်ပြုသောအမှုကအဘဲတို့နှင့်တစုံတယောက်သောသူသည်တိမယားနှင့်အမတ်တမဲ့တင့်နေလျှင်ငါတို့ခေါင်းပေါ်မှတင်သည်အပြစ်ရောက်စေလိမ့်မည်တကားဟုဆိုပြီးမှဤသူလင်မယားကိုပြမသောသူသည်ဆက်ဆက်အသေးခံရမည်ဟုမိမိလူအပေါင်းတို့ကိုမှားထားသည်အငယ်7မှ22ထိုပြည်၌ဤသည်မျိုးဆက်ကိုကျဲ၍တနှစ်ချင်းတွင်အစတရာသောအတိအနှံကိုရလေ၏ဒါရဘုရားသည်လည်းကောင်းချီးပေးတော်မူသည်ဖြင့်သူသည်ကြီးပွား၍အလွန်စီးစိမ်ကြည်ဒီတိုင်အောင်တိုးတက်လျက်စီးပွားဥစ္စာများပြားစွာဖြစ်လေ၏တိုးစုနွားစုများကြွန်များနှင့်ပြည့်စုံကြွားဝ၏ထို့ကြောင့်ဖိလိတိလူတို့သည်သူကိုညူဆူကြ၏အဖအာဗြဟံလက်ထက်၌အဖဤကြွန်တို့တူးသောရေတွင်ရှိသမျှတို့ကိုမြေနှင့်ဖို့ပိတ်ကြ၏အဘိဘလင်မင်းကလည်းတင်သည်ငါတို့ထက်တကူကြည့်၏ငါတို့ထံမှထွက်သွားလို့ဟုဤဆက်ကိုအမိန့်ရှိသောကြောင့်ဤဆက်သည်ထိုမြို့မှထွက်သွားပြီးလျှင်ဂေယာကျိုင်း၌တဲကိုဆောက်၍နေလေ၏ထိုအခါဤဆက်သည်အဖအာဗြဟံကျွန်တို့တူး၍အဖတည်သောနောက်ဖိလိတိလူတို့ဖို့သောရေတွင်းတို့ကိုတူးဖော်ပြန်၍အထက်ကအဖသမုတ်သောအမည်ဖြင့်သမုတ်လေ၏ဤဆက်ကျွန်တို့လည်းကျိုင်းတဲ၌တူး၍ဆိုင်ရီတွင်ကိုတွေ့ကြ၏ဂေယာအမျိုးသားနွားချောင်းသားတို့ကလည်းဤရည်သည်ငါတို့ရည်ဖြစ်၏ဟုဤဆက်ဤနွားချောင်းတို့နှင့်လူရက်ပြောဆိုကြ၏ထိုတို့အချင်းချင်းလူရက်ကြသောကြောင့်ထိုရည်တွင်ကိုအေးသက်အမည်ဖြင့်မှဲ့လေ၏နောက်တဖန်အခြားသောရည်တွင်ကိုတူးပြန်ကြ၏ထိုရည်တွင်ကိုလည်းတဖန်လူသောကြောင့်တိတနံ့အမည်ဖြင့်မှဲ့လေ၏ထိုအရမနေရာပြောင်း၍အခြားသောရေတွင်ကိုတူးကြ၏ထိုရေတွင်ကိုအဘဲသူမျှမလူရက်သောကြောင့်ငါတို့နေစရာအခွင့်ကိုယခုသာဝရဖျားပေးတော်မူပြီဖြစ်၍ဤပြည်၌ငါတို့သည်စီးပွားများကြလိမ့်မည်ဟုဆိုလျက်ထိုရေတွင်ကိုယေဟောဘုအမည်ဖြင့်မှဲ့သည်အငယ်23မှ35တဖန်ထိုအရမဘေရရှေဘရတ်တို့ပြောင်းလေ၏ထိုနေ့ညမှာသာရဖျားသည်ထင်ရှား၍ငါသည်တင်ဤအဖအာဗြဟံဤဖျားဖြစ်၏ မစိုးရိမ်နှင့်ငါသည်တင့်ဘက်မှရှိ၏ငါသည်ကောင်းရှိပေးမည်ငါဤကျွန်အာဗြဟံအတွေ့တင်းဤအမျိုးနွယ်ကိုငါများပြားစေမည်ဟုမိန့်တော်မူ၏ထိုအရ၌ရစ်ပလင်ကိုတည်၍သာရဖျားဤနာမတော်ကိုပထနာပြု၏တဲကိုလည်းတိဆောက်၍ကျွန်တို့သည်ရေတွင်းကိုတူးကြ၏ထိုအခါအဘိမလဲမင်းသည်အဆွေတော်အဟုဆက်နှင့်ဗိုလ်ချုပ်မင်းဖိကောလာတို့ကိုခေါ်၍ဂေယာမြို့မှဤဆက်ရှိရာသို့တွား၏ဤဆက်ကလည်းသင်တို့သည်ငါကိုမြင်ပြည့်၍နှင်ထုတ်ပြီးမှအဘဲကြောင့်လာကြသည်ဟုမေးလျင်ထိုသူတို့ကသာရဖျားသည်တင့်ဘက်မှရှိတော်မူကြောင်းကိုငါတို့အမှန်တိမြင်သည်ဖြစ်၍ငါတို့သည်တင့်ကိုမထိမခိုက်ဂျေစုကိုသာပြု၍ငြိမ်ဝတ်စွာလွတ်လိုက်သည်နီးတူတင်သည်ငါတို့ကိုအပြစ်မပြုရဟုငါတို့တစ်ဖက်တင့်တစ်ဖက်နှစ်ဖက်သားတို့သည်တစ္ဆာဂတိထား၍မိတ္တဟာယဖွဲ့ကြစို့တင်သည်သာရဖျားကောင်းကြီးပေးတော်မူသောသူဖြစ်ပါ၏ဟုဆိုကြလေတော့ဤသက်သည်သူတို့အဖို့စားတော့ပွဲကိုလှုပ်၍အတူစားတော့ကြ၏နာနေစောစောထား၍အချင်းချင်းတူးနှင့်တူးတစ္ဆာပြုကြပြီးမှဤသက်သည်သူတို့ကိုလှုပ်လိုက်၍သူတို့သည်ငြိမ်ဝတ်စွာတွားရကြ၏ထိုနေ့၌ပင်ဤသက်ကျွန်တို့သည်လာ၍မိမိတို့တူသောတွင်၌ရေတွေ့ချောင်းကိုပြောဆိုကြလေထိုရေတွင်ကိုရှေပအမိဖြင့်မှဲ့လေ၏ထိုကြောင့်ထိုအရ၌တည်သောမြို့ကိုဘေရရှေပမြို့ဟုယနေ့တိုင်အောင်တွင်လေသည်ဧသောသည်အသက်40ရှိသောအခါဟိတိအမျိုးသားဘေရီဤသမီးယုဒိဟိတိအမျိုးသားအေလုံဤသမီးဘာရှမတ်တို့နှင့်အိမ်ထောင်လေ၏ထိုမိမတို့သည်ဤဇက်နှင့်ရေဘက်ကာ၌စိတ်နှလုံးပူပန်เสียအကြောင်းဖြစ်သည်